မြန်မာနိုင်ငံကအကြမ်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းရပ်ဖို့နဲ့ဒေါန်ဆန်းစုကြည်အပါအဝင်မတရားဖမ်းဆီးခံထားရသူတွေအားလုံးကိုပြန်လွတ်ပေးဖို့အပါအဝင်မြန်မာနိုင်ငံရဆိုင်ရာဆုံးဖြတ်ချက်မူကြောင့်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကဗုဒ္ဓဟူးနေ့မှာပထမအဆုံးအကြိမ်ဖြစ်မဲခွဲအတည်ပြုလိုက်ပါတယ်မြန်မာအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကနေဆုံးဖြတ်ချက်ချတာနှစ်ပေါင်း84နှစ်အတွင်းမှာဒါဟာပထမအဆုံးအကြိမ်ဖြစ်ပါတယ်မူကြမ်းကိုဗြိတိန်နိုင်ငံကအဓိကတင်သွင်းခဲ့တာဖြစ်ပြီးလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။မဲခွဲရမှာတရုတ်ရုရှားနဲ့အိန္ဒိယ3နိုင်ငံကမဲမပေးဘဲနေခဲ့ပါတယ်။ကြံ12နိုင်ငံကထောက်ခံမဲပေးခဲ့ပါတယ်
။ With this adoption, the council has responded to the calls of ASEAN leaders.
လုံခြုံရေးကောင်စီကနေအခုလိုဆုံးဖြတ်ခဲ့တာဟာအာဆီယံခေါင်းဆောင်တွေကကုလသမဂ္ဂရဲ့ထောက်ခံမှုပေးဖို့တောင်းခံတာကိုတုံ့ပြန်တာဖြစ်ပြီးဒီလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံကအကြမ်းဖက်မှုတွေကိုချက်ချင်းရိုက်ဆိုင်ပြီးအာဆီယံဘုံသဘောတူညီချက်9ရပ်ကိုအခိုင်အမာအကောင့်အထည်ဖော်ဖို့မြန်မာပြည်သူတွေရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလေးစားလိုက်နာဖို့ဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်မတရားဖမ်းဆီးထားသူတွေကိုချက်ချင်းလွတ်ပေးဖို့စတာတွေကိုအဓိကထားတာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးဘာဘရာဝူဒ်ဝတ်ကမဲခွဲဆုံးဖြတ်ပြီးလုံခြုံရေးကောင်စီအစည်းအဝေးမှာပြောဆိုခဲ့ပါတယ်။ဒီဆုံးဖြတ်ချက်ကိုအပြည့်အဝအကောင့်အထည်ဖော်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းကိုလည်းကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးကပြောဆိုပါတယ်။ကုလသမဂ္ဂဆိုင်ရာတရုတ်သံအမတ်ကြီးချန်ကျွန်းကတော့မြန်မာပြည်ထနာကိုအလင်းအမြန်ဖြည့်ရှင်းဖို့မဖြစ်နိုင်ကြောင်းနဲ့အဓိကမြန်မာနိုင်ငံအပေါ်မှာသာမူတည်ကြောင်းပြောဆိုခဲ့ပြီးလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးဖြည့်ရှင်းဆောင်ရွက်ရေးဆိုင်ရာဆုံးဖြတ်ချက်ချမှတ်အစားတရားဝင်ကြေညာချက်တစ်စောင်ထုတ်ဖို့ကိုသာလိုလားကြောင်းပြောဆိုခဲ့ပါတယ်။